Welcome to the Voice of America in Burmese.
Minglaw ba shin. American ပြည်ထောင်စုမြို့တော် Washington DC ကနေ2016ခုနှစ် November လ19ရက်စနေနေ့ညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်တင်လွှင့်နေပါပြီရှင်။ကျမခွာညိုပါအခုညနေအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းမသောတာရှင်များရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်တဲ့ကျမနန်းလာတို့ပြောပြပေးမှာပါ။ American သမ္မတ Barack Obama ဟာသမ္မတရာထူးတက်တမ်းမကုံဆုံးခင်ပြပနောက်ဆုံးဖြည့်စဉ်ဖြစ်တဲ့ Asia Pacific စီးပွားရေးထိပ်သီးညီလာခံ APEC ကိုတက်ရောက်ဖို့ပြည်သူနိုင်ငံကိုရောက်ရှိနေပါတယ်။ Iran နိုင်ငံနဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုဆန့်ကျင်သူတွေနဲ့ Republican Party ဝင်တွေက Iran နဲ့နျူကလ িয়ার သဘောတူညီချက်ကိုဖျက်သိမ်းဖို့ပြောနေတာတွေကိုပြန်ရုပ်ပြီးတော့နောက်တက်လာမဲ့ Trump အစိုးရတဲ့အနေနဲ့အဲ့ဒီအစားခက်တင်းဆက်ဆံသွားဖို့တောင်းဆိုလိုက်ပါတယ်။ချင်းကနေတစင်ကူးစက်တဲ့ Zika virus ပေါ်ဟာကမ္ဘာလူလူကျန်းမာရေးအဖွဲ့အချင်းနေမှာတိတ်ပြီးစူးစိုးဝါရှိနေတော့ဘူးလို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်ဒီလိုသတင်းတွေကြားမှာပါမခွာညုံ
ကောင်းပါပြီရှင်အခုညနေခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်မှာလူခွင့်ရေးခြေနေတွေဆိုးရွားလာနေတာကိုချက်ချင်းကင်တွယ်ဖြစ်ရှင်းဖို့ကုလလူခွင့်ရေးကိုယ်စားလှယ်ကတောင်းဆိုနေသလိုရခိုင်ပြည်နယ်အတွင်းစစ်စင်ရေးနယ်မြေတပ်မတ်တင်းကျပ်ထားတဲ့အခြေအနေတွေနဲ့ပတ်သက်လို့တော့
အပြည့်လို့စိတ်မချဘူးဆိုလို့ရှိရင်ဒီအကျန့်ဖက်ဘန်ဂလီတွေကဒီတက်မတော်တွေရေးတွေကိုချိန်မီရဲ့ ambush ထုတ်ပြီးတော့သူတို့ကလုံနေတယ်ဒါကြောင့်မို့လို့သွားပြီးတော့ရိတ်ခတ်ဝေတဲ့လူတွေကမှာသူတို့
ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်တူရဲ့ပြောပြချက်နဲ့အတူနားဆင်ကြရမှာပါတခါတွန်တေးမြို့နယ်မှာစိတ်လွတ်နေတဲ့ပျောကဆရာကကလေးသုံးဦးကိုတတ်ဖြတ်ခဲ့တဲ့အမှုကြားနာစစ်ဆေးနေတဲ့အခြေအနေကိုလည်းပြောပြပေးပါဦးမယ်ရှင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်American ရွေးကောက်ခံသမ္မတ Donald Trump ကသူ့အစိုးရအဖွဲ့အစည်းမှာရှေ့နေချုပ်ဖြစ် Republican အထက်လွှတ်တော်အမတ် Jeff Sessions နဲ့ပိုထောက်လှမ်းရေး Agency CIA ညွှန်ကြားရေးမှူးအဖြစ်အောက်လွှတ်တော်အမတ် Mike Pompeo တို့ကိုရွေးချယ်လိုက်ပါတယ်။အငြိမ်းစားတုဘုံမှုကြီး Mike Flynn ကိုတော့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်အဖြစ်ရွေးချယ်လိုက်ပါတယ်။ရွေးချယ်ခံရသူ၃ဦးစလုံးဟာမဲဆွယ်ကာလတလျှောက် Donald Trump ကိုထောက်ခံလာသူတွေဖြစ်တယ်လို့နိုင်ငံရေးနဲ့နိုင်ငံလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးမှာပါဝင်မဲ့ Deborah Timmadu Conservative အမခန်တွေဖြစ်ကြပါတယ်။အထက်လွှတ်တော်အမ Session ဟာ Donald Trump စတင်မဲဆွယ်စည်းရုံးကလေးကအခိုင်အမာထောက်ခံပြီးတော့အကြမ်းများပေးလာသူပါ။ Kansas ပြည်နယ်ကအောက်လွှတ်တော်အမ Pompeo ကတော့2010ပြည်နှစ်က Congress တော်တော်မှာရွေးချယ်ခံရတဲ့ Republican Party ring က Deborah ပြင်ထန်တဲ့ Tea Party အဖွဲ့ဝင်ပထမအတုံးမှာသူအပါဝင်ဖြစ်ပါတယ်။ယာရုခန့်အဖို့အတွက်အငြိမ်းစားတုဘိုလ်ချုပ်ကြီး Flynn ကတော့ Session နဲ့ Pompeo တို့လိုအထက်လွှတ်တော်မှာကြားနာစစ်ဆေးခံရမှာမဟုတ်ပါဘူး။Republican တွေလွှတ်တော်ကိုထိရောက်ထားပေမဲ့လည်းရထူးခန့်အဖို့လွှတ်တော်ရင်းကြားနာရမှာတော့ session အနေနဲ့ပြင်ထန်တဲ့မေးခွန်းတွေနဲ့ရင်ဆိုင်ရနိုင်ပွဲရှိပါတယ်။လွန်ခဲ့တဲ့အနှစ်30လုံးကပဟုအစိုးရရဲ့တရားရေးဆိုင်ရာရထူးတစ်ခုအတွက်အမည်စင်းတင်သွင်းခံရစဉ်မှာအစိုးရရှင်းနေအဖြစ်တူတာဝန်ယူထားတဲ့ Alabama ပြည်နယ်မှာအလူမျိုးရေးခွဲခြားတဲ့မှတ်ချက်တွေပြောဆိုခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အပြင်အထံဝေဖန်ခံခဲ့ရသူဖြစ်ပါတယ
်။ Iran နိုင်ငံနဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုဆန့်ကျင်သူတွေနဲ့ Republican Party ဝင်တွေကအီရန်နဲ့ဒီနျူကလ িয়ার သဘောတူညီချက်ကိုဖျက်သိမ်းဖို့ပြောနေတာတွေကိုပြန်ရုပ်သိမ်းပြီးတော့နောက်တက်လာမဲ့ Trump အစိုးရတဲ့အနေနဲ့အဲ့ဒီလိုဖျက်သိမ်းမဲ့အစားခက်တင်းတင်းခက်မာမာဆက်ဆံသွားဖို့တောင်းဆိုလိုက်ပါတယ်။တစ်ချိန်လုံးကတော့ရွေးကောက်ခံသမ္မတ Donald Trump ကအီရန်နဲ့နျူကလ িয়ার သဘောတူညီချက်ဟာအစိုးရအဆုံးသဘောတူညီမှုတစ်ခုဖြစ်တယ်လို့ပြောကြားခဲ့ပူပါတယ်။အမေရိကန်ရဲ့အစိုးရအသစ်အနေနဲ့ဒီသဘောတူညီချက်ကိုလေးစားလိုက်နာဖို့နဲ့လေးစားလိုက်နာဖို့အီရန်နဲ့ဥရောပမဟာမိတ်တွေကပန်ကြားလိုက်ပြီးတော့အမေရိကန်ကသူ့သဘောနဲ့သူဒီသဘောတူညီချက်ကနေနှုတ်ထွက်လိုက်ခြင်းအပြင်အမေရိကန်အနေနဲ့တနိုင်ငံနဲ့ဖြစ်သွားမှာဖြစ်ပြီးတော့အဲ့လိုဆိုရင်အီရန်အစိုးရအနေနဲ့သူတို့ရဲ့တန်ရာဖြစ်ပွဲနျူကလ িয়ার လက်နက်အစီအစဉ်ကိုပြန်လည်စတင်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းဖြစ်နေပါတယ်ဒီသဘောတူညီချက်ကိုဝေဖန်သူတွေကလည်းအဲ့ဒီအချက်ကိုထောက်ခံကြပါတယ်အီရန်ရဲ့နျူကလ িয়ার သဘောတူညီချက်ကိုမထောက်ခံဘဲရပ်တန့်ဖို့လွှတ်တော်မတ်တွေကိုပြီးခဲ့တဲ့နှစ်ကတွန်းအားပေးခဲ့တဲ့တမျိုးကြဝါဒီနိုင်ငံရေးကြွမ်းကျင်သူတွေနဲ့ဖွဲ့စည်းထားတဲ့ဒီမိုကရေစီကာကွယ်ရေးဖောင်ဒေးရှင်းကလည်းအခုခါမှာဒီသဘောတူညီချက်ကိုမဖျက်သိမ်းသင့်ဘူးဆိုပြီးတော့ပြောပါတယ်ဒီသဘောတူညီချက်ကနေနှုတ်ထွက်လိုက်ရင်အန္တရာယ်ရှိလာနိုင်တယ်လို့ဒီဖောင်ဒေးရှင်းရဲ့အကြီးတန်းအသုတွေဒီလည်းဖြစ်အရီဇိုနာပြည်နယ်တက္ကသိုလ်ကဥရေပမောက်ခအော်ဒီကထရီကပြောပါတယ်ခင်ဗျာ
American သမ္မတ Barack Obama ဟာသမ္မတရာထူးတက်တမ်းမကုံဆုံးခင်ပြပနောက်ဆုံးခီးစဉ်ဖြစ်တဲ့ Asia Pacific စီးပွားရေးပူးပေါင်းဆောင်ရွက်ရေးထိပ်သီးညီလာခံ APEC ကိုတက်ရောက်ဖို့ပြည်သူနိုင်ငံမျိုးတော်လီမာကိုရောက်ရှိနေပါတယ်။ Donald Trump ရွေးကောက်ခံရပြီးတဲ့နောက် American ပြည်ထောင်စုနဲ့ Asia Pacific ဒေသနိုင်ငံတွေ မဟာမိတ်တွေအဖြစ်ဆက်လက်ရပ်တည်နိုင်ဖို့ညီလာခံကနေကြိုးပမ်းသွားမှာဖြစ်ပါတယ်။တမရဥပမာလက်ထက်ကစတင်ခဲ့တဲ့အေရှားပိုင်ဗော့အာရှချင်းခွင်ရှာညရဲ့နိုင်ငံခြားရေးမူဝါဒဟာမကြာခင်ကာလမှာအပြောင်းအလဲကြီးကြီးမားမားဖြစ်လာနိုင်ပွဲရှိပါတယ်။မစ္စတာဥပမာနဲ့မဟာမိတ်နိုင်ငံတွေဟာလွတ်လပ်စွာအခွင့်အလို့ကုန်သွယ်ရေးသဘောတူစာချုပ်တစ်ခုဖြစ်တဲ့
တပေမဲ့လည်းရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကအာရှနိုင်ငံတွေနဲ့ဆက်ဆံရေးဖြတ်တောက်မယ်။တပပခေါ်ပစိဖိတ်မုတ်တရားတပတ်တစ်ချက်မိဖက်နိုင်ငံများပူးပေါင်းဆောင်ရွက်မှုဟာအမေရိကန်အကျိုးစီးပွားကိုမှတရားကျင့်နေတယ်လို့ပြောဆိုထားတဲ့အတွက်အမေရိကန်မဟာမိတ်တချို့ကသိက္ကိုစိုးရိမ်ကင်းဖြစ်နေကြပါတယ်။ဥပမာဟာပီရူနိုင်ငံကိုလာရောက်တဲ့တတိယမြောက်သမ္မတသူဦးဖြစ်သလိုဒီကနေ့စနေနေ့မ
အေးပေါ်အခြေအနေမှာဆက်ပြီးတော့ရှိမနေတော့ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။ဒါပေမဲ့ Zika virus ပိုးကိုရေရှည်စီမံကိန်းတွေဆွဲပြီးတော့ဆောင်ရွက်သွားဖို့လိုတယ်လို့လည်းပြောပါတယ်။ Zika virus ပိုးကထူးထူးခြားခြားအန္တရာယ်ပေးနိုင်တဲ့ virus ပိုးဖြစ်ရှိနေစေဖြစ်ပြီးဒါကရေရှည်ပြဿနာဖြစ်ပါတယ်။ဒါပေမဲ့ဒီ Zika virus ပိုးဟာနိုင်ငံတကာမှာအေးပေါ်လူလူကျန်းမာရေးစိုးရိမ်စရာအဖြစ်နဲ့တော့ဆက်ပြီးရှိမနေတော့ဘူးလို့ကုလသမဂ္ဂကျန်းမာရေးအေဂျင်စီရဲ့အရေးပေါ်ကော်မတီကတောက်ချာနေမှာပြောကြားလိုက်ပါတယ်ဇီကာဗိုင်းရပ်စ်ပိုးအဆိုးအဆုံးဖြစ်ခဲ့တဲ့ဘရာဇီးလ်နိုင်ငံကတော့သူတို့နိုင်ငံမှာအရေးပေါ်အခြေအနေဖြစ်ဆက်ပြီးတော့ထားသွားအောင်မယ်လို့တောက်ချာနေကပြောပါတယ်ဇီကာပိုးကူးစက်ခံရတဲ့အခါမှာလူအတော်များများမှာရောဂါလက္ခဏာသိပ်မထင်ရှားပေမဲ့ကိုယ်ဆောင်အမျိုးသမီးတွေရောဂါကူးစက်ခံတော့ကလေးမွေးဖွားတဲ့အခါမှာအန္တရာယ်တွေဖြစ်စေပြီးတော့မိုက်ခရိုဆီဖီလီလို့ခေါ်တဲ့ပုံမှန်မဟုတ်တဲ့ဥကောင်းကိုတင်းခဲ့တဲ့ကလေးတွေကိုမွေးဖွားလေးရှိပါတယ်ပြီးခဲ့တဲ့နှစ်ကပုံမှန်ထက်ကိုဥကောင်းကိုတင်းငယ်တဲ့ကလေး200ကျော်မွေးဖွားခဲ့ပြီးတော့အများစုကဘရာဇီးလ်နိုင်ငံမှာဖြစ်ပါတယ် Zika virus ပိုးဟာတစ်ကမ္ဘာလုံးကိုကူးစက်ပြန့်ပွားနေတဲ့ရောဂါဖြစ်တယ်လို့ကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးသတိပေးချက်ကိုတော့2016 February လမှာ WHO ကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီဝေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗျူအင်မြန်မာပိုင်းကနေစနေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်တောင်ကိုရီးယားနိုင်ငံမှာသမ္မတပတ်ဂွန်ဟေနှုတ်ထွက်ပေးဖို့လေးဘတ်ဆက်တိုက်ဆန္ဒပြတောင်းဆိုနေပါတယ်။တောင်ကိုရီးယားမြို့တော်ဆိုလ်မှာထောင်ထောင်ချီတဲ့ဆန္ဒပြသူတွေဒီကနေ့ပူးပေါင်းလာကြမယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်။နိုင်ငံတော်ဝန်ကပြည်သူတွေကလည်းဆန္ဒပြပွဲမှာပါဝင်ဖို့မြို့တော်ဆိုလ်ကိုလာရောက်နေပါတယ်။အကျင့်ပြတ်ချဆမှုဆွဆွဲချက်တွေကြောင့်သမ္မတပတ်အစိုးရအဖွဲ့အင်အားနည်းလာစေတယ်လို့ပဲသမ္မတရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုခံရတာပါ။သူ့ကိုထောက်ခံမှုကတော့900ခိုင်နှုန်းလောက်ပဲကျဆင်းသွားတာဖြစ်ပါတယ်။သမ္မတပတ်ဂွန်ဟေဟာဒေါ်လာမီလီယံပေါင်းများစွာပါဝင်ပတ်သက်နေတဲ့ကိစ္စနဲ့စုံစမ်းစစ်ဆေးမှုခံရပါတယ်။သမ္မတပတ်ဟာအချင်းမြတ်ချစားမှုရှိအောင်လှုပ်လို့မရတဲ့ခေါင်းဆောင်တယောက်အဖြစ်မြင်အောင်သူနဲ့နှစ်ပေါင်းများစွာခင်မင်လာတဲ့မစ်ချိုဆွန်ဆီကတည်တည်ချာချာစီစဉ်ပုံဖော်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံရတာဖြစ်ပါတယ်။ဒီစုံစမ်းစစ်ဆေးမှုတွေကြောင့်လဲသမ္မတပတ်ဂွန်ဟေတပြည့်ပြည့်နဲ့အထူးကြံဖြစ်လာတယ်လို့အနာလဲမဲ့လာနေတာပါ။မစ်ချိုကိုလည်းသမရနဲ့ပုပ်ကိုရေးအရခင်မင်းရင်းနေတဲ့အတွက်သူတီထောင်ထားတဲ့အားကစားဆိုင်ရာလူမှုရေးအဖွဲ့နှစ်ဖွဲ့ကိုကော်ပိုရေးရှင်းကြီးတွေကနေဒေါ်လာ86တန်းလူရန်အောင်တွန်းအားပေးခဲ့ပြီးတော့အဲ့ဒီလူရန်ငွေအတော်များများကိုသူ့ရဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေစီကိုလွှဲပြောင်းပေးခဲ့တယ်ဆိုပြီးတော့စုံစမ်းစစ်ဆေးခံရတာဖြစ်ပါတယ်
။မလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူမှာအစိုးရကိုစန့်ကျင်သူထောင်ပေါင်းများစွာကစနေနေ့ကလမ်းနေပေါ်ကိုထွက်ဆန္ဒပြခဲ့ကြပြီးတော့ဝန်ကြီးချုပ်နာဂျစ်ရာဇတ်ယာရုကနေနှုတ်ထွက်ပြီးတောင်းဆိုခဲ့ကြပါတယ်။ဒေါ်လာဘီလီယံပေါင်းများစွာပါဝင်တဲ့ငွေကြေးအလွယ်တောင်းစွာလုပ်မှုအရှုပ်တော်ပေါ်မှာဝန်ကြီးချုပ်ပါဝင်ပတ်သက်နေတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်အခုလိုတောင်းဆိုဆန္ဒပြခဲ့ကြတာပါ။ဘာရစ်လို့ခေါ်တဲ့အင်ဂျီအဝါဝတ်ဒီမိုကရေစီတောင်းဆိုဆန္ဒပြတဲ့သူတွေကလူရုအာနာဆိုပြီးကြွေးကြော်တန်တွေကြွေးကြော်ခဲ့ကြပြီးတော့အတော်များများကပင်ခရယာတွေဘူဘူဇဲလာစ်တွေကိုမှုတ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ကွာလာလမ်ပူမြို့နယ်ကအမာဒီကရင်မြင်ကိုဦးတည်တဲ့အဓိကလမ်းမကြီးတွေပေါ်မှာတော့အဓိကရုံးနေနေရဲတွေအများပြားချထားတာကိုတွေ့ရပြီးတော့ဆန္ဒပြတဲ့သူတွေစုဝေးဖို့လှုပ်ထားတဲ့နေရာတွေကိုသွားလို့မရအောင်တားဆီးနေကြပါတယ်။ဒီဆန္ဒပြမှုတွေကနေဝန်ကြီးချုပ်နာဂျီရာဇတ်နှုတ်ထွက်သွားတဲ့အထိတော့ဖြစ်လာနိုင်ခြင်းမရှိဘဲအခုချိန်ထိတော့အတိုက်ခံနေမီဒီယာတွေနဲ့တက်ကြွလို့ရှားသူတွေကိုနှိမ်နင်းတာတွေထိန်းချုပ်တာတွေလုပ်ပြီးတော့ဝန်ကြီးချုပ်နာဂျီရာဇတ်ဟာ အခုချိန်ထိဒီပြဿနာကိုကျော်လွှားပြီးတော့အာဏာကိုခိုင်မာကင်ဆယ်ထားဆဲဖြစ်ပါတယ်။စနားပြပွဲကိုဦးဆောင်သူနဲ့အတူအတိုက်ခံခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူចောင်းသားတွေအပါအဝင်တခြားစနားပြပွဲကိုထောက်ခံတဲ့သူအတော်များများကိုတော့မလေးရှားအာဏာပိုင်တွေကတောက်ကြနေကဖမ်းဆီးခဲ့ပါတယ်ခင်ဗျာ။
2016ခုနှစ်တရုတ်နိုင်ငံဟာ1989ခုနှစ်က Lost Decade လို့ခေါ်တဲ့ဂျပန်စီးပွားရေးအကြက်အတန်းနဲ့ရင်ဆိုင်ရလို့နေအချိန်နဲ့တူတယ်လို့အမေရိကန်ကထင်ရှားတဲ့စီးပွားရေးပညာရှင် Paul Krugman ကပြောလိုက်ပါတယ်။တရုတ်ရဲ့စီးပွားရေးအားကောင်းလာပြီးကမ္ဘာစီးပွားရေးကိုလွှမ်းမိုးထားတာကစိုးရင်စရာမဟုတ်ပဲမကြာခင်တရုတ်ရဲ့စီးပွားရေးကျဆင်းပြီးကမ္ဘာစီးပွားရေးအပေါ်ကြီးမားတဲ့တယောက်မှုတွေရှိလာနိုင်တာကမှစိုးရင်စရာဖြစ်တယ်လို့ Krugman ကပြောပါတယ်။အပြည်ပြည်ဆိုင်ရာကုန်သွယ်ရေးကျွမ်းကျင်သူ Krugman ဟာစီးပွားရေးဆိုင်ရာ Nobel ဆုကိုလွန်ခဲ့တဲ့ရှစ်နှစ်ကရရှိထားသူဖြစ်ပါတယ်။နိုင်ငံတကာစီးပွားရေးဆိုင်ရာပီတာဆန်သုတေသနဌာနမှာကြာရာဘရေးနေကအဲ့ဒီလိုပြောသွားတာပါ။နောက်ပိုင်းမှာတော့ VOA ကသူ့ကိုတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။တရုတ်ရဲ့စီးပွားရေးရိုယွင်းလာတဲ့အခါတက္ကပါလုံးကိုရိုက်ခတ်လာမှဖြစ်ပြီးအဲ့ဒါကမှအကြီးမားဆုံးပြဿနာဖြစ်တယ်လို့သူကပြောပါတယ်။ဂျပန်နိုင်ငံကအခက်အခဲကြော်လွားခဲ့တဲ့အခြေအနေနဲ့တရုတ်ကို Krugman ကနိုင်ရှင်းပါတယ်။နိုင်ငံတကာအတိုင်းအဝိုင်းမှာဩစာကြီးမားတဲ့တရုတ်နဲ့ဂျပန်တို့ဟာစီးပွားရေးအရာတူညီချက်တွေရှိပေမဲ့လည်းငွေကြေးလည်ပတ်မှုနဲ့ပတ်သက်လို့ကတော့တရုတ်နိုင်ငံကအားနည်းချက်ပိုများတယ်လို့ဆိုပါတယ်။ဂျပန်နိုင်ငံဟာတိတ်ကိုတည်ငြိမ်ပြီးအလုတ်ကိုင်းဖာနေရမှာတိတ်တော်ကြတယ်လို့လဲ Krugman ကပြောပါတယ်ရှင်
။ဗြိတိန်နိုင်ငံလန်ဒန်မြို့မှာကျင်းပနေတဲ့ ATP World Tour Tennis ပြိုင်ပွဲမှာတော့ဗြိတိန်နိုင်ငံက Andy Murray Semi-final ကိုတက်သွားပြီဖြစ်ပါတယ်။လန်ဒန်မြို့က O2 အားကစားခွင့်မှာတောက်ကြနေကကစားတဲ့ပွဲမှာကမ္ဘာနံပါတ်1 Andy Murray ကဆွစ်ဇာလန်နိုင်ငံက Stan Wawrinka ကို 6-4-6-1 နဲ့နှစ်ပွဲပြတ်အနိုင်ရသွားခဲ့တာပါ။ဒါကြောင့် Andy Murray ဟာ semi final မှာတဖက်အုပ်စုကတက်လာမဲ့ Milos Raonic နဲ့ဒီကနေ့စနေနေ့မှာကစားမှာဖြစ်ပြီးတော့နောက်ထပ် semi final မှာတော့ Serbia ကကမ္ဘာနံပါတ်1 Novak Djokovic ကဂျပန်က Kei Nishikori နဲ့ကစားမှာဖြစ်ပါတယ်။ဘောလုံးသတင်းမှာတော့ဥရောပတဝမ်းမှာဒီကနေ့အသင်းကြီးတွေထိပ်တိုက်ထွေးကြမှာဖြစ်ပြီးတော့ Premier League မှာတော့ Manchester United နဲ့ Arsenal, Spain မှာ Real Madrid နဲ့ Atletico Madrid, Germany မှာတော့ Bayern Munich နဲ့ Borussia Dortmund နဲ့တို့တွေ့ကြမှာဖြစ်ပြီးတော့ Italy Serie A မှာတော့ AC Milan နဲ့ Inter Milan အသင်းတို့ထိပ်တိုက်တွေ့ကြမှာပါ။ Man U နီးပြ Mourinho ကတော့ Arsenal နီးပြ Arsene Wenger ဟာသူ့ထပ်ပို့ပြီးတော့လေးစားခံရကြောင်းသူကတော့ Wenger လောက်လေးစားမှုကိုမခံရကြောင်း Man U အသင်း Old Trafford မှာရှုံးဖို့ဆိုတာကတော့ချွင်းချက်ဖြစ်ပြီးတော့သူချန်ပီယံစုရခဲ့တာဟာလွန်ခဲ့တဲ့တစ်နှစ်ခွဲကဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
စနေနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါအခုစက်တိုက်ထုတ်လွှင့်ပေးသွားမယ်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ရဲ့လုံခြုံရေးအခြေအနေကိုကြည့်ကြရအောင်ပါရှင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ထဲမှာလုံခြုံရေးကအခုချိန်ထိစိုးရိမ်စရာအနေအထားဖြစ်နေလို့အဲ့ဒီဒေသကိုစစ်စင်ရေးနယ်မြေဖြစ်သတ်မှတ်ပြီးလုံခြုံရေးကိုအထူးတင်းကျပ်ထားတာဖြစ်တယ်လို့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်တဦးကပြောပါတယ်သတင်း6ပတ်လောက်အဝင်အထွက်ပိတ်ထားတာလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ရန်ဟီလီကကြေညာချက်ထုတ်ပြန်ချိန်မှာပဲအခုလိုတုံ့ပြန်ပြောဆိုခဲ့တာပါအသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါမယ်ရှင
်ဟုတ်ပါတယ်ရခိုင်ပြည်နယ်မောင်းနှုံမြို့နယ်ထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေဆက်ဖြစ်ချိန်ကနေစလို့အခုချိန်အထိတိုက်ခိုက်မှုတွေရှိနေသေးတဲ့အတွက်ဒီသေးတာမှာညမထွက်ရအမိန့်ကိုရခိုင်တပ်မတ်ထားတဲ့အချိန်ထက်အချိန်ပိုတိုးထုတ်ပြန်ထားတာပါစစ်စင်ရေးနယ်မြေအဖြစ်သတ်မှတ်ပြီးနယ်မြေရှင်းလင်းတဲ့နေရာမှာလူခွင့်ချိုးဖောက်မှုတွေရှိနေတယ်ဆိုပြီးလဲဝေဖန်မှုတွေနဲ့သတင်းတွေထွက်ပေါ်နေတာပါဒေသရဲ့လုံခြုံရေးကိုအထူးစိုးရိမ်ကြတဲ့ဒေသခံပြည်သူအများအပြားဟာလဲမောင်းနှုံနဲ့ဘူးတိတောင်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်မောင်းနှုံဒေသတစ်ဝိုက်မှာသတင်း၆ပတ်ကြာအာနာပိုင်နေရဲ့အဝင်အထွက်ပိတ်ပင်တားမြစ်မှုကိုနိုင်ငံတကာကဝေဖန်ထားပြီးစိုးဝါလာနေတဲ့လူခွင့်ချိုးဖောက်မှုတွေကိုမြန်မာအစိုးရအနေနဲ့ချက်ချင်းကင်တွယ်ဖြေရှင်းပါလို့ကုလသမဂ္ဂလူခွင့်အထုကိုယ်စားလှယ် Mrs. Jehili ကမနေ့နိုဝင်ဘာလ18ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ပြီးတော့သူကအခုလိုသတင်း၆ပတ်လောက်အဝင်အထွက်လုံးဝပိတ်ပင်ထားတာဟာလက်ခံနိုင်စရာမရှိဘူးလို့လည်းပြောထားပါတယ်။ဒါပေမဲ့လည်းအစိုးရတာဝန်ရှိသူတွေကတော့လုံခြုံရေးအခြေအနေဟာစိုးရိမ်စရာအနေထားဖြစ်နေလို့စစ်စင်ရေးနယ်မြေဖြစ်သတ်မှတ်ပြီးဒေသရင်းလုံခြုံရေးကိုအထူးတင်းကျပ်ထားတာဖြစ်တယ်လို့ပြောထားပါတယ်။ရခိုင်ပြည်နယ်အတွင်းကော်မရှင်အဖွဲ့ကွင်းစင်ချိန်မှာတောင်လုံခြုံရေးဟာစိုးရိမ်စရာအနေထားဖြစ်ခဲ့တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်တူဦးဖြစ်တဲ့ရခိုင်မျိုးသမီးအဖွဲ့နဲ့ နောက်ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ကဒေါ်စောခင်တင်းကပြောပါတယ
်အန်တီတို့အနေနဲ့တော့ဗောမောင်ကောကိုတော့ချင်နေဆိုပေမဲ့ဒါတော်ပြီးတော့ရိတ်ခါကူညီပေးတဲ့တက်တဲ့တော့အခွဲတွေတော့မတော်လို့မရအောင်လုံကြုံရဲ့အပိုင်မှာစိတ်မချဘူးပေါ့နော်ဘာဖြစ်လို့စိတ်မချဘူးဆိုလို့ရှိရင်ဒီအကျန့်ဖက်ဘန်ဂလီတွေကဒီတက်မတော်တွေရေးတွေပေါ့ဒီ ambush ပေါ့နော်ဒီအချိန်မီ ambush ထုတ်ပြီးတော့သူတို့ကလုံနေတယ်ဒါကြောင့်မို့လို့ဒီသွားပြီးတော့ရိတ်ခါဝေတဲ့လူတွေဆောင်မှာသူတို့ကအခက်ခဲရှိတယ်အဲ့ဒီလိုလုံကြုံရဲ့အခက်ခဲဖြစ်နေတဲ့ကြမှာကျမတို့ဟာသွားဖို့မသင့်ဘူးဆိုပြီးတော့မသွားခဲ့ရပါဒါကတကယ်ဖြစ်နေတဲ့အဖြစ်ပြက်ပါအကုန်လုံးအခက်ခဲဖြစ်နေအောင်လုံနေတာကဒီတစ်ဖက်ကအကျန့်ဖက်သမားတွေရေလုံရက်ကြောင်းဒီဟာတွေဆက်ပြီးတော့ဖြစ်နေရတာပါအဲ့တော့ဒါဟာလူအခွင့်အရေးကိုရှို့ပေါက်နေတာမဟုတ်ပါဘူးနော်ကျမတို့ဟာဒေသခံရခိုင်တွေဟာကျမတို့အေးအေးချမ်းချမ်းမနေနိုင်အောင်ဒီနိုင်ငံတော်အစိုးရဘက်ကလည်းအေးအေးချမ်းချမ်းလုံနေတဲ့ကိစ္စကိုမလုံနိုင်အောင်တစ်ဖက်ကအကျန့်ဖက်သမားတွေရေလူခွေကိုချိုးပေါက်နေတာပဲလို့ကျမတော့ဒီလိုပဲမြင်ကြည့်ပါတယ်နော်အဲ့ဒီလိုတော်လာခွင့်မရအောင်အခြေအနေဆိုးနေတဲ့အကြောင်းမို့အာဏာပိုင်တွေကတော်ခွင့်မရတာပါလို့
ဒေသခံပြည်သူတွေနဲ့တွေ့ဆုံမေးမြန်းပြီးဒေသရင်းဖြစ်စဉ်အခြေအနေတွေကိုလေ့လာခဲ့ပါတယ်ဖြစ်ပွားနေတဲ့ပြည်ပခါတွေကိုအမြန်ဆုံးပြည်လည်အောင်ဖြေရှင်းမှုကော်မရှင်အနေနဲ့လေ့ထဆောင်ရွက်နေပါတယ်လို့အကြံပေးကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်းကပြောပါတယ
်ကျွန်မကပြောချင်တာပေါ့နော်ကျွန်တော်ကော်မရှင်ပါဝင်ပေါ့နော်အစိုးရကိုယ်တိုင်ရောဒေသခံပြည်သူလူထုတွေရောတကယ်ကိုကြီးငြိမ်အေးချမ်းအောင်အကုန်လုံးကဝိုင်းဝန်းပြီးတော့ဆောင်ရွက်နေတဲ့အခါမှာဒီ international community အနေနဲ့အနော်ဒီနေ့အစိုးရအနေနဲ့မြေပြင်အခြေအနေကိုအမှန်တမ်းတင်ပြတာကိုအမှန်တမ်းရှုမြင်ပေးပါဒီလိုမှမဟုတ်ရင်ကျမတို့ကိုပို့ပြီးတော့စိုးရအောင်လုပ်ချင်နေတာလားကောက်အောင်လုပ်ချင်နေတာလားဒါလေးကိုတော့စဉ်းစားဝေဖန်သိချင်ပါတယ်ဟုတ်ကျမတော့
နိုဝင်ဘာလ15ရက်နေ့ကနေနိုဝင်ဘာလ18ရက်နေ့အထိ3ရက်တာရခိုင်ခီးစဉ်တွင်မှာတော့ကော်မရှင်အဖွဲ့ဝင်တချို့ဖြစ်တဲ့နယ်သာလန်အမျိုးသမီးအတန်မဟောင်းဦးဆောင်ပြီးဒေါ်စောခင်တင်အပါအဝင်မြန်မာအဖွဲ့ဝင်တွေတွားရောက်ခဲ့တာဖြစ်ပါတယ်။ဒေသရင်းလုံခြုံရေးကစိုးရင်ရလို့မောင်းနှောင်းနဲ့ဘူးတီတောင်ဘက်ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံပြည်သူတွေကိုစားနပ်ရိက္ခာနဲ့လိုအပ်တာတွေလိုက်ပြီးကူညီပေးနေတဲ့ဘူးတီတောင်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်စောခင်တင်ကလည်းဒေသရင်းလုံခြုံရေးဟာစိုးရင်စရာအနေထားမှာရှိနေစေလို့ပြောပါတယ်။လုံခြုံရေးတာဝန်ယူထားတဲ့လက်နက်ကိုင်တွက်ဖွဲ့ဝင်နေတာအသက်ဆုံးရှုံးနေရတဲ့အနေအထားကြောင့်နည်းနည်းလုံခြုံရေးပို့ပြီးတော့တင်းကျပ်ထားတာဖြစ်နိုင်တယ်လို့လည်းသူကပြောပါတယ
်။အဲ့တော့အခုအချိန်မှာဒီလိုအရှင်းကြီးတက်တာဖြစ်နေတဲ့အန်ဒီရရှိနေတဲ့အချိန်မှာသူတို့ရဲ့စောလိုက်တဲ့အခါမှာသူတို့အတွက်ဒီအဖက်အန်ဒီကိုမကားခွေနိုင်တဲ့ဆိုလို့ရှိရင်ဟိုကျမတို့မြန်မာနိုင်ငံအနေနဲ့ကလည်းတစ်ဖက်ကကုသသမဂ္ဂအဖွဲ့အစည်းကြီးတက်တာတစ်ခုတစ်ခုဖြစ်ရင်ကဘာမှဖြစ်ရှင်းလို့မရတဲ့ပြဿနာတွေဖြစ်ပေါ်နိုင်ပါတယ
်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပြည်ပခါတွေကိုတရားဥပဒေစိုးမိုးရေးပေါ်အခြေခံပြီးကင်တွယ်ဖြေရှင်းသွားမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကပြောဆိုထားပေမဲ့လို့လူခွေချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့အစိုးရအနေနဲ့ကြိုးပမ်းလှုပ်ဆောင်တာမတွေ့ရသေးသလိုဒီအခြေအနေကိုအမြန်ဆုံးဖြေရှင်းဖို့အရေးပေါ်ကင်တွယ်ဆောင်ရွက်ချက်တွေလည်းလိုအပ်တယ်လို့မစ္စရဟီလီကမနေ့ကညချက်မှာထောက်ပြပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲဂျန်ဒီဘာအခြေဆိုင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကလည်းမနေ့နိုဝင်ဘာလ18ရက်နေ့မှာညချက်ထုတ်ပြန်ပြီးရခိုင်ပြည်နယ်မြောက်ပိုင်းကအရဲသားတွေကိုအကာအကွယ်ပေးဖို့တောင်းဆိုတဲ့အကြောင်းကုလသမဂ္ဂယုံမှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာကုလသမဂ္ဂအတွင်းမှချုပ်ဘန်ကီမွန်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကလည်းပြောဆိုခဲ့ပါတယ်ရှင်
။မဆုမွန်ပြောပြခဲ့တာပါရှင်။အခုလိုရခိုင်ပြည်နယ်မြောက်ပိုင်းမှာဆိုးရွားလာနေတဲ့လူခွင့်ရေးအခြေအနေတွေကိုချက်ချင်းကင်တွဲဖြေရှင်းဖို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်မစ္စရန်ဟီလီကမြန်မာအစိုးရကိုနှုတ်ဝင်ပါလ18ရက်တောက်ကြနေကတောင်းဆိုလိုက်တာဖြစ်ပါတယ်။အသေးစိတ်ကိုတော့မနတာချန်ကဆက်ပြီးပြောပြပါမယ်ရှင်။
နိုဝင်ဘာလ18ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တဲ့ Miss ရန်ဟီလီရဲ့ကြေညာချက်ထက်မှာအကြမ်းဖက်မှုတွေဖြစ်ပွားတဲ့ရခိုင်ပြည်နယ်မောင်တော်ဒေသတဝိုက်မှာသတင်း6ပတ်ကြာအာဏာပိုင်တွေရဲ့အဝင်ထွက်ပိတ်ပင်တားမြစ်မှုကိုဝေဖန်ထားပြီးတော့စိုးဝါလာနေတဲ့လူခွင့်ရချို့ဖောက်မှုတွေကိုမြန်မာအစိုးရအနေနဲ့ချက်ချင်းကင်တွယ်ဖြေရှင်းဖို့တောင်းဆိုထားတာဖြစ်ပါတယ်။သတင်း6ပတ်လောက်အဝင်ထွက်လုံးဝပိတ်ပင်ထားတာဟာလက်ခံနိုင်စရာမရှိဘူးလို့လည်းပြောဆိုထားတာပါ။အော်တိုဘာလာဇန်ကရခိုင်ပြည်နယ်မောင်တော်ဒေသမှာရဲတပ်ဖွဲ့ဝင်၉ဦးသေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းအာဏာပိုင်တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းလူခွင့်ရချို့ဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်နေတာကြောင့်အခြေအနေမှန်တွေကိုလေ့လာကြည့်ရှုဖို့မကြသေးခင်ကပဲကုလသမဂ္ဂအရာရှိနဲ့၉ဦးပါတန်တမန်အဖွဲ့ကိုအစိုးရဦးဆောင်ပြီးတော့၂ရက်ကြာတွားရောက်ခဲ့ပေမဲ့ပြည့်စုံမှုမရှိတဲ့ရလက်တွေသာထွက်ပေါ်ခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်အဲ့ဒီဒေသမှာနေမြေရှင်းလင်းရေးလှုပ်ဆောင်နေတဲ့တပ်ဖွဲ့ဝင်တွေအတွက်လက်နက်တပ်ဆင်ထားတဲ့ရဟယင်ကိုအစိုးရကအသုံးပြုနေတာတန်တမန်တွေနဲ့တွေ့ဆုံပြီးသူတို့ရဲ့နင့်နာချက်တွေပြောပြခဲ့တဲ့ရွာသားတွေကို ညံပန်းနှိပ်စက်မှုတွေရှိတဲ့ဆိုတော့အတိမပြုတ်နိုင်သေးတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာလည်းသူ့အနေနဲ့အတော်လေးစိုးရိမ်နေကြောင်းမစ်ရန်ဟီလီကပြောဆိုထားတာပါတချိန်တည်းမှာပဲရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပဋိပက္ခတွေကိုတရားဥပဒေစိုးမိုးရေးဘော်ခြေခံပြီးကင်တွယ်ဖြေရှင်းသွားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကမကြသေးခင်ကပဲပြောဆိုထားပေမဲ့လူ့အခွင့်အရေးချုပ်ဖောက်မှုတွေရှိနေတဲ့ဆိုတော့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့အစိုးရအနေနဲ့ကြိုးပမ်းလှုပ်ဆောင်တာမတွေ့ရသေးဘူးလို့လည်းမစ်ရန်ဟီလီကကြေညာချက်မှာပြောဆိုထားပါတယ်ဒီအခြေအနေတွေကိုဖြည့်ရှင်းဖို့ရေးပေါ်ကင်တွယ်ဆောင်ရွက်ချက်တွေလိုအပ်တယ်လို့လည်းသူကထောက်ပြခဲ့တာပါတချိန်တည်းမှာပဲဂျနီဗာအခြေဆိုင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကလည်းနိုဝင်ဘာလ18ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းကအရက်သားတွေကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့တဲ့အကြောင်းကုလသမဂ္ဂယုံကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖာရင်ဟတ်ကပြောဆိုခဲ့ပါတယ်
UNHCR urges the government of Myanmar to ensure the protection and dignity of all civilians on its territory in accordance with the rule of law and its international obligations. UNHCR urges the government to immediately
ရဥပဒေစိုးမိုးရေးနဲ့နိုင်ငံတကာစံနှုန်းတွေအတိုင်းကိုတိုင်းမိမှာရှိတဲ့ရတအားလုံးရဲ့ဂုံတိတ်ခါနဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့ UNHCR အနေနဲ့မြန်မာအစိုးရကိုတိုက်တွန်းလိုပါတယ်။အောက်တိုဘာလ9ရက်နေ့မတိုင်မီအချိန်ထိရခိုင်ပြည်နယ်မြောက်ပိုင်းမှာအကြက်သား36,000ကိုအကူအညီတွေပေးအပ်နေတဲ့လူသားချင်းစာနာမှုပေးရေးအဖွဲ့တွေကိုအဲ့ဒီဒေတာစီချက်ချင်းဝင်ခွင့်ပေးဖို့ကိုလည်းတောင်းဆိုပါတယ်ဘင်္ဂလားဒေ့အစိုးရအနေနဲ့နေဆက်ဒေတာကိုဖွင့်ထားပြီးမြန်မာပြည်ကအကြမ်းဖက်မှုတွေကနေထွက်ပြေးလာတဲ့အကြက်သားတွေကိုကူညီကယ်ဆယ်ဖို့ကိုလည်း UNHCR အနေနဲ့တောင်းဆိုပါတယ
်ဒီပြောဆိုချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတုံ့ပြန်ချက်ရရှိဖို့စူးစမ်းဆက်သွယ်ခဲ့ပေမဲ့ဖုန်းဖြည့်ဆို့မှုမရှိခဲ့ပါဘူး။အောက်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မောင်းနှော့မြို့နယ်တွင်ကနေသားသောစခန်းသုံးခုအကြမ်းဖက်တိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်9ဦးသေဆုံးမှုဖြစ်ရစတင်ခဲ့ပြီးတဲ့အချိန်ကစလို့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေကအခုထိမတိမငြိမ်း။ရခိုင်ပြည်နယ်ရင်းမှာအခြေအနေတွေကအခုထိမတိမငြိမ်းဖြစ်နေသေးပါ။ရခိုင်လူမျိုးရင်းနဲ့မွတ်စလင်တွေကြားလူမျိုးရေးတက်မှမှုတွေစတင်ခဲ့တဲ့2012ခုနှစ်မှာလူတရာကျော်သေဆုံးခဲ့ရပြီးတော့လူတသိန်းကျော်ဟာလည်း IDP ဒုက္ခသည်တွေဖြစ်ဒုက္ခသည်စခန်းတွေမှာနေထိုင်နေရဆဲဗုဒ္ဓဘာသာဝင်ရခိုင်လူမျိုးတွေနဲ့မွတ်စလင်တွေကြားဒီပဋိပက္ခကိုဖြည့်ရှင်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလည်းဖြစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ကိုဖီအန်န်ဦးဆောင်ပြီးတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့တစ်ခုကိုဒေါ်အောင်ဆန်းစုကြည်ကဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်ရှင်
ရှင်များရှင်မြမပြည်တော်တော်ရော့မြို့ဝမ်းမကျန်းယာဒီမွေစုညံတန်တွေနဲ့နားမခံတာအောင်နှိမ့်ဆက်နေတဲ့အတန်ချက်ဆက်လောက်စပီကာဖွင့်နေသူတွေကိုစီကန်းကြဘလို့ကြက်မှတ်ပြီးထိန်ချောင်းပေးကြရင်ကောင်းပါမလဲမြို့နယ်ရက်ွက်ကြီးရွာအလိုက်အတန်ချက်ဆက်လောက်စပီကာဖွင့်ခွင့်ခွင့်ပြုမိန်တောင်းတဲ့အစင်လာတွေကိုစနစ်တကျလိုက်နာကြပါရဲ့လားပြည်သူတွေနားမချမ်းသာဖြစ်ကြရတဲ့ဒုက္ခကကင်းဝေးအောင်ဘဲပုံပဲနီးဖြည့်ရှင်းကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတရိပ်လေးလိုင်းအစီအစဉ်မှာတုံ့တက်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေတိုတင်ကြောင်းကြားထားနိုင်ကြပါသည်
ဒီနေ့ညတရားလေးလိုက်ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုကြာနေသေးတဲ့သတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်တွန်တေးမြို့နယ်မှာကလေးသုံးဦးကိုစိတ်လွတ်ပြီးတော့တပ်ဖြတ်ခဲ့မိတဲ့အကြောင်းပြောကားစရာကနိုဝင်ဘာလ18ရက်တောက်ကြနေ့ကတရားရုံးကြားနာမှုမှာဝန်ခံခဲ့ပါတယ်အသက်32နှစ်အရွယ်ပြောကားစရာထွန်းနိုင်ကိုလူသက်မှုအလောင်းဖြောက်ဖြက်မှုနာကျင်စေမှုစတဲ့ပုံမှန်တွေနဲ့တွန်တေးတရားရုံးမှာကြားနာစစ်ဆေးနေတာဖြစ်ပါတယ်AP သတင်းစာဘာကိုအခြေခံပြီးတော့မတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင
်။နိုဝင်ဘာလ18ရက်နေ့တွန်တေးမြို့နယ်တောင်ပိုင်းခရိုင်တရားရုံးမှာရုံးချင်းအတွက်ရောက်လာတဲ့ပျောကဆရာထွန်းနိုင်ကကလေးတွေကိုစိတ်လွတ်ပြီးတက်ခတ်မိကြောင်းတရားရုံးအပြင်ဘက်မှာသတင်းတောက်တွေကိုအခုလိုပြောသွားပါတယ
်။ကျွန်တော်စိတ်လွတ်ပြီးတော့တက်ခတ်ပြီးတာ
။တရားရုံးခမရဲကိုတော့သတင်းတောက်တွေဝင်ခွင့်မရခဲ့ပေမဲ့တရားရုံးစစ်ဆေးချိန်မှာသူ့အနေနဲ့ဒီအတိုင်းဝန်ခံပြောကြားခဲ့တယ်လို့ပျောကဆရာထွန်းနိုင်ကပြောပါရယ်ရန်ကုန်တိုင်းဒေသကြီးတွန်တေးမြို့နယ် -20 အရှိကျေးရွာနေ3-2 နှစ်နဲ့8လအရွယ်ကလေးသုံးကိုပျောကဆရာကတရားဝင်ပူးနေတယ်လို့ဆိုပြီးအောက်တိုဘာလ18ရက်နေ့နဲ့19ရက်နေ့ကထိုးကျိတ်ရိုက်နှက်ပြီးတပ်ဖြတ်ခဲ့တယ်လို့ဆိုပါရယ် ပျောကဆရာဟာကလေးမိဘတွေရှေ့မှာရိုက်နှက်နေကြတာဖြစ်တာကြောင့်ကလေးငယ်တွေတိတ်ဆုံးမှုမှာမိဘတွေမှာပါတာဝန်ရှိတယ်လို့ဝေဖန်နေကြပေမဲ့စစ်ဆေးတွေးရှိချက်တွေအရမိဘတွေမှာအပြစ်မရှိဘူးလို့တွန်တင်းမြို့နယ်ရဲမှူးကြီးခင်မောင်ရွှေကအခုလိုပြောပါတယ်
။သွားတော့လောင်းဘော်ကမှာပါရှိပါတဲ့တရားသူကြီးတွေပေါ်တော်ဒီဆောင်ကြီးကိုရအောင်တို့တနာနေကြတာသူတို့ရဲ့စစ်ဆေးသုံးသပ်ချက်မှလည်းအားလုံးကစစ်ဆေးသုံးသပ်ချက်မှလည်းမိဘတွေမှာအပြစ်မရှိဘူး။မိဘတွေကဟိုမှတ်တမိနေရပေါ့ပြောကလို့ပူပြီးတော့မိပြီးတော့ဘာမှမသိချာပဲနဲ့ကြောက်စီစီနဲ့ကြည့်နေကြတာပေါ့
တရားလို့ဖြစ်သူဖခင်ဦးစိုးမင်းကတော့သူ့ရဲ့ခံစားချက်ကိုအခုလိုပြောပြပါတယ
်တကယ်လို့ကျွန်တော်တို့ကတိခဲ့မယ်ဆိုရင်တော့မှကျွန်တော်နောက်ဆုံးဒီကောင်နဲ့ပတ်သက်လာရင်တော့ကျွန်တော်ထောင်ချခိုင်းခံပြောပြန်ခုခံမယ်လို့ပြောနေရတယ်ဒါပဲမိဖတယောက်ဖြစ်နေတော့သားသမီးအတွက်တော့ဆုံးရှုံးနေရတယ်ကျွန်တော်ကမိဘဖြစ်ပြီးတော့အခုလိုမသိလိုက်တဲ့အချိန်ရတာတော့ရင်နာဖို့ကောင်းတယ
်ကလေးတွေတိတ်ဆုံးခဲ့တဲ့ဖြစ်ရပ်ကိုအဓိကစတင်တိုက်ကြားခဲ့သူဖြစ်တဲ့ကြေးရွာသူနာပြူစီယာမနော်ဖောမီစီကသူတွေ့ကြုံခဲ့ရတဲ့မိဘတွေရဲ့အခြေအနေကိုအခုလိုပြောပြပါတယ
်ကလေးမေဖေကတော့ဘာမှစိတ်ထဲမှာဘာခံစားမှုမှမရှိဘူးအဲ့ဒီမျက်တောင်လေးစင်ငေါစင်ငေါနဲ့အဲ့လိုတစ်ခါကျရင်စကားကိုလိုက်မင်းတော့သူကပြောတယ်ကိုယ်လည်းခလေးတည်တယ်ဆိုတော့လေခဏခဏသွားမိစိတ်လေးဆင်းရဲမလားပေါ့နော်ကုချင်းစာစိတ်နဲ့အဲဒါမဲ့ရေရောက်ချင်းတော့ခလေးတည်တယ်ချင်းတော့ကျမဟိုနေသူတို့လည်းဒေါသထွက်တယ
်အသက်၄နှစ်အရွယ်တင်းတင်းဆိုကတော့အပြင်းထန်ရိုက်နှက်ခံခဲ့ရပြီမဲ့အသက်မတည်ခဲ့ပါဘူးတကယ်လို့ပျောကစရာထွန်းနိုင်နေနေဆွဲချက်တွေအားလုံးမှာအပြစ်ရှိကြောင်းထင်ရှားမယ်ဆိုရင်တည်တံချမှတ်ခံရနိုင်တယ်လို့ဆိုပါတယ်သူ့ကိုနောက်တစ်ချိန်ထုံးမဲ့ယုံချင်းရက်အတိအကျကိုတော့မသိရသေးပါဘူးရှင်
မအင်ဂျင်နိုင်ပြပြခဲ့တာပါရှင်ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင့်တန်ကြားစီစဉ်တွေကို Democratic မြန်မာအသံ DPP ရုပ်တန်လိုင်းကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ် DPP ရုပ်တန်စလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်တာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Asia Set 7ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမြင်ကြားခဲ့တဲ့သတင်းပတ်စင်ကဏ္ဍတွေကို DPP ရုပ်တန်လိုင်းကနေပြီးတော့နေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်အခုညနေပိုင်းစီစဉ်ဆုံးမတက်ခင်တရင်ချင်းချုပ်ကိုနန်းလောင်ကကြေညာပေးပါအောင်မရှင
်အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့အစည်းမှာရှိနေချုပ်ဖြစ် Republican အထက်လွှတ်တော်မှ Jeff Sessions နဲ့ဗဟိုထောက်လှမ်းရေး Agency CIA ညွှန်ကြားရေးမှူးအဖြစ်အောက်လွှတ်တော်အမတ် Mike Pompeo ကိုရွေးချယ်လိုက်ပါတယ်။အငြိမ်းစားသူဗိုလ်မှူးကြီး Mike Flynn ကိုတော့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်အဖြစ်ရွေးချယ်လိုက်ပါတယ်။ရွေးချယ်ခံရသူ3ဦးစလုံးဟာမဲဆွယ်ကာလတလျှောက် Donald Trump ကိုထောက်ခံလာသူတွေဖြစ်တယ်လို့နိုင်ငံလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးမှာပါဝင်မဲ့ Deborah Timmadu Conservative အမခန့်တွေဖြစ်ပါတယ်။အထက်လွှတ်တော်အမ Session ဟာ Donald Trump စတင်မဲဆွယ်စည်းရုံးကလေးကအခိုင်အမာထောက်ခံပြီးတော့အကြံဉာဏ်ပေးလာသူဖြစ်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার သဘောတူညီမှုချက်ကိုဆန့်ကျင်သူတွေနဲ့ Republican Party ဝင်တွေကအီရန်နဲ့နျူကလ িয়ার သဘောတူညီချက်ကိုဖျက်သိမ်းဖို့ပြောနေတာတွေကိုပြန်ရုပ်သိမ်းပြီးတော့နောက်တက်လာမဲ့ Trump အစိုးရအသစ်အနေနဲ့အဲ့ဒီလိုဖျက်သိမ်းမဲ့အစားခတ်တင်တင်ခတ်မမဆက်ဆံသွားဖို့တောင်းဆိုလိုက်ပါတယ်။တစ်ချိန်တုန်းကတော့ရွေးကောက်ခံသမ္မတ Donald Trump ကအီရန်နဲ့နျူကလ িয়ার သဘောတူညီချက်ဟာအဆိုးဝါးဆုံးသဘောတူညီမှုတစ်ခုဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ American ရဲ့အစိုးရအသစ်အနေနဲ့ဒီသဘောတူညီချက်ကိုလေးစားလိုက်နာဖို့အီရန်နဲ့ဥရောပမဟာမိတ်တွေကပန်ကြားလိုက်ပြီးတော့ American ကသူ့သဘောနဲ့သူဒီသဘောတူညီချက်ကနေထွက်လိုက်ခြင်းအပြင်အမေရိကန်နိုင်ငံအနေနဲ့တနိုင်နေဖြစ်သွားမှာဖြစ်ပြီးတော့အဲ့ဒီလိုဆိုရင်အီရန်အစိုးရအနေနဲ့သူတို့ရဲ့တန်ရဖြစ်ပွဲနျူကလ িয়ার လက်နက်စီစဉ်ကိုပြန်လည်စတင်လာနိုင်တယ်ဆိုရဲဆိုရင်မှုတွေကလည်းဖြစ်နေပါတယ်ဒီသဘောတူညီချက်ကိုဝေဖန်သူတွေကလည်းထောက်ခံကြပါတယ
်ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကြေညာပေးသွားတာဖြစ်ပါတယ်ရှင်ဒီညနေ့အစီအစဉ်ထုတ်လို့ရေမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ် VOE American တန်ကနေညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24လိုင်းဒိုမီတာ25လိုင်းဒိုမီတာ31တို့ကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါတယ် VOE ရဲ့ internet စာမျက်နှာကတော့ barmis@voenews.com ဖြစ်ပါတယ်ရှင်ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါသောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.